စပိန်နိုင်ငံကနေကက်တလိုးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေဒီကနေ့တနင်္ဂနွေနေ့မှာမဲထည့်ကြတာမှာတော့စပိန်ရဲတွေကြောင့်ထိခိုက်ဒဏ်ရာရခဲ့သူပေါင်း338ဦးဆေးရုံတွေမှာကုသမှုခံယူနေရတယ်လို့ကက်တလိုးနီးယားအစိုးရပြောခွင့်ရကပြောပါတယ်။စပိန်ဗဟိုအစိုးရကတော့အခုမဲဆန္ဒခံယူမှုကတရားမဝင်ဘူးလို့ပြောဆိုပါတယ်ဘာစီလိုနာအနည်းကအ ਨੇ ဆုံးမဲရုံတရုတ်အနည်းမှာရဲတွေကရာဘာကြီးစံနေနဲ့ပြစ်ခတ်ခဲ့ပြီးမြောက်ပိုင်းပြည်နယ်တဝမ်းမှာဆန္ဒပြသူတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပါတယ်။စပိန်ထံကနေကက်တလိုးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲဟာအတိတ်ပင်မဲ့တဲ့လုပ်ရပ်ဖြစ်တယ်လို့စပိန်ဗဟိုအစိုးရကပြောဆိုတာပါ။ကက်တလိုးနီးယားဒေသရဲ့စပိန်အစိုးရကိုယ်စားလှယ်အန်ရစ်မီလိုကတော့ဒီကနေ့ဖြစ်ပျက်ခဲ့တာတွေအလုံးအတွက်ကက်တလိုးနီးယားခေါင်းဆောင်နဲ့သူ့ရဲ့အဖွဲ့မှတာဝန်ရှိပြီးဒီအတိတ်ပင်မဲ့တဲ့လုပ်ရပ်ကိုအဆုံးမသတ်ရင်ဖြစ်လာနိုင်တဲ့အခြေအနေအလုံးအတွက်လည်းတာဝန်ရှိတယ်လို့ပြောဆိုတာပါ။စပိန်နိုင်ငံကနေကက်တလိုးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့ကြားကဒီကနေ့ကျင်းပနေပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့ဒဂမကြီးကိုလည်းအဓိကရုပ်နှင်ရေးတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်ရှင်။